ိုင်းနိုင်ငံမှာလိင်ကျွန်းလူတက်မှုနဲ့တည်တံ့ကြခံနေရတဲ့မြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးထိုင်းနိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးနဲ့ထိုင်းရှင်နေများကောင်စီတို့တိုင်ပင်ပြီးတော့အတနာခံစားတင်မှုဆွေးနွေးနေပြီဖြစ်ပါတယ်။မြန်မာအလို့သမားနှစ်ဦးရှိတဲ့အချင်းအောင်နဲ့အထိထိုင်းနိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးကိုယ်တိုင်တွားရောက်တွေ့ဆုံအားပေးစကားပြောခဲ့တာပါ။သူတို့လွတ်မြောက်ရေးထိုင်းနိုင်ငံဆိုင်ရာမြန်မာတပ်ရုံးဘက်ကဗားရီများဆောင်ရွက်နေပါတယ်လေ။ထိုင်းခြေဆိုင် VOA သတင်းတောက်မဲ့ရေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတပ်ရုံးကတန်မတ်ကြီးဦးမျိုးမြင့်တန်ဦးဆောင်ပြီးမြန်မာရှစ်ပြောင်းလူငယ်နှစ်ဦးကိုထိမ့်သိမ်းထားတဲ့အကျဉ်းထောင်ကိုတွားရောက်ခဲ့ပြီးတဲ့နောက်ထိုင်းရှေ့နေများကောင်စီနဲ့ပါသူတို့ရဲ့လွတ်မြောက်ရေးအတွက်အတနာခံစားတင်ဖို့ကိစ္စတွေကိုဆွေးနွေးပွဲလုပ်ခဲ့ကြောင်းမြန်မာတန်ရုံးကိုကိုစားပြုပြီးဥပဒေကြောင်းအရဆောင်ရွက်ပေးနေသူရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်ဒါဟာတော့အကြောင်းမျိုးကြောင့်မနေ့တိုင်းမှာတော့ကလေးတွေတွားကြည့်တယ်ပြီးရပြီးတော့အဲစားရတော့ဆရာဆရာရဲ့ဆရာလည်းနေပြီးတယ်အပိစကားပြောခဲ့တယ်
ဟုတ်ကဲ့။
အောင်ညနေပိုင်းကျတော့ရှင်းနေများကောင်းစီတဲ့နှစ်နာရီခွဲမှစပြီတယ်
။ပြီး
တော့သူတို့ရှင်းနေများကောင်းစီကလည်းသူတို့ဖွဲ့ရလူ20ကျော်ရှိတယ်။ဒီနေ့ပေါ့ဒီနေ့မှာသူတို့ရှင်းမှာအစည်းအဝေးအဲ့ဒီ20ကျော်ထိုင်မယ်။ထိုင်ပြီးလို့ရှိရင်အဲ့ဒီရှင်းလုံငန်းကြီးတွေကိုအငယ်တို့တိုင်းအဲမာမကြီးတိုင်ယုံကိုစာဖို့ပြပါမယ်လို့ပြောပါတယ်ရှင်းလုံငန်းကြီးတွေ
။လေကျွန်းလူတက်မှုနဲ့ပတ်သက်လို့တေရန်ကနေလွတ်မြောက်နိုင်ဖို့ကသာအရေးကြီးကြောင်းနောက်ပိုင်းမှာဘရင်ရဲ့လူငယ်ချမ်းသာခွင့်နေနှစ်တိုင်းပြီးရင်တော့ရှော့ရက်တွေရလာပြီးလွတ်သွားမှာဖြစ်တယ်လို့လည်းရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ
်။ဒီရန်လွတ်သွားရင်တတိယနဲ့ပြီးတော့မှာပေါ့ကွာ
။အဲဒါ
ဒီရန်လွတ်သွားမယ်ကွာ။နောက်တစ်ခါကျတော့ဆိုရင်ဒီနေ့ဆိုရင်အခု9နှစ်မလား။နောက်ဆိုရင်တတိယတမားနေနဲ့ရှော့ရက်တွေပဲရရရဆိုရင်ဒါလည်းတော့သူကဖြစ်သွားမှာပါ။ပြော
တော့လ
ည်းအဓိကတီရန်နေကြောင်းပါဘူးကြီးတာ
။မြန်မာရှေ့ပြောင်းလို့တမားခံမှန်းချေ4000လောက်လွတ်လွတ်ကင်နေတဲ့ကော့တာပန်းဖြေကျွန်းဖြစ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံထားရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာဆက်လက်ထိန်းသိမ်းထားခဲ့ပါတယ်ရှင်